ချမ်းသာကြွယ်ဝတဲ့နိုင်ငံတွေအနေနဲ့ကိုဗစ် -19 ကာကွယ်ဆေးကိုအလွန်ကျုံတိုလောင်ထားတာမျိုးမဟုတ်ပဲကမ္ဘာကရောဂါတိုက်ဖျက်ရေးမှာတစ်ကမ္ဘာလုံးအတူတကွဆောင်ရွက်သွားဖို့လိုပါတယ်လို့တောင်အာဖရိကသမ္မတဆရစ်ရမာဖိုဇာကအင်္ဂါနေ့ကပြောဆိုလိုက်ပါတယ်ကာကွယ်ဆေးလိုအပ်ကြီးအုပ်ထားတဲ့နိုင်ငံတွေအနေနဲ့တခြားနိုင်ငံတွေကိုလည်းမျှဝေပေးပါလို့အွန်လိုင်းကနေကျင်းပတဲ့ကမ္ဘာစီးပွားရေးဆိုင်ရာဖိုရမ်အစည်းအဝေးမှာတောင်အာဖရိကသမ္မတကအခုလိုပြောဆိုလိုက်တာပါနိုင်ငံတချို့မှာပဲကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီးတော့တခြားနိုင်ငံတွေကမထိုးနိုင်ရင်တော့ကမ္ဘာကြီးကစိတ်ချရမှာမဟုတ်ဘူးလို့ဆိုလိုက်တာပါအမေရိကန်ကာကွယ်ဆေးဝါးထုတ်ကုမ္ပဏီမော်ဒါနာကသူ့ကိုဗစ်ကာကွယ်ဆေးတွေဟာ UK နဲ့တောင်အာဖရိကမှာတွေ့ရှိတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေပေါ်မှာကာကွယ်မှုထိရောက်နိုင်မုံရတယ်လို့တနင်္လာနေ့ကပြောလိုက်ပါတယ်မော်ဒါနာကိုဗစ် -19 ဗက်ဆင်းကိုနှစ်ကြိမ်ထိုးနိုင်ရင်မျိုးဗီဇသစ်ဗိုင်းရပ်စ်ပိုးကိုကာကွယ်နိုင်ခြင်းရှိတယ်ဆိုတာသူ့လေးလာချက်မှာတွေ့ရပါတယ်လို့မော်ဒါနာကပြောပါတယ်ကမ္ဘာတစ်ဝန်းကူးစက်သူပေါင်းတန်း100အထိရှိလာချိန်မှာကိုဗစ်ကာကွယ်ဆေးမော်ဒါနာကသတင်းကောင်းထလာတာပါသိပ္ပံပညာရှင်တွေကတော့ဗီဒိမာတွေ့ရှိတဲ့ဗိုင်းရပ်စ်ပိုးသစ်ကကူးစက်မှုလုံမြင့်ပေမဲ့အခုစမ်းသပ်တွေ့ထားတဲ့ကိုဗစ်ကာကွယ်ဆေးတွေကခုခံနိုင်မယ်လို့ယုံကြည်ထားပါတယ်ဒါပေမဲ့လို့တောင်အာဖရိကမှာတွေ့တဲ့ပိုးသစ်ကိုတော့လက်ရှိကာကွယ်ဆေးတွေကထိရောက်မှုနည်းနိုင်တယ်လို့ယူဆပါတယ်အင်ဒိုနီးရှားနိုင်ငံမှာတော့ကူးစက်သူပေါင်းကတသန်းထိရှိသွားပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။နိုင်ငံရဲ့လူဦးရေတန်290ရဲ့3ပုံ2ပုံကာကွယ်ဆေးထိုးဖို့ပြင်ဆင်နေချိန်မှာအခုလိုပိုကူးစက်မှုနှုန်းတွေမြင့်မားလာတာပါ။အမေရိကန်ပြည်ထောင်စုမှာတော့အခုစီးနင်းသည့်အရာအမေရိကန်နိုင်ငံသားတွေပါဝင်အသက်နှစ်နှစ်နဲ့အထက်ခီးသွားသူတိုင်းကိုဗစ် -19 ရောဂါပိုးမရှိကြောင်းပြနိုင်မှာအမေရိကန်တဝန်လေကြောင်းလိုင်းနေစီးနင်းခွင့်ပြုမှာဖြစ်ပါတယ်။ဘရာဇီးပြည်ထောင်စုနဲ့ဥရောပကလာတဲ့ခီးသွားတွေကိုတော့ဝင်ခွင့်ဆက်ပိတ်ထားမယ်လို့သမ္မတတဲ့ဂျိုးဘိုင်ဒန်ကတနင်္လာနေ့ကထုတ်ပြန်ပါတယ်။အမေရိကန်မင်းနီဆိုတာကကျန်းမာရေးတာဝန်ရှိသူတွေကလည်းဘရာဇီးကလာတဲ့မျိုးဗီဇာဗိုင်းရပ်စ်ပိုးသစ်အဲ့ဒီနိုင်ငံကပြန်လာတဲ့ခီးသွားလူနာကနေပထမဆုံးအမေရိကန်မှာရှာဖွေတွေ့ရှိထားတယ်လို့ထုတ်ပြန်ကြေညာထားပါတယ်ရှင်။